လူတိုင်းရဲ့လူကုံတိတ်ခါနဲ့အခွင့်အရေးတိုင်းရင်းသားလူမျိုးစုတိုင်းနဲ့သူတို့ရဲ့ထုံတန်းထုံးစံဓလစ်တွေအပေါ်လေးစားမှုကိုအခြေခံတဲ့ငြိမ်းချမ်းရေးဟာမြန်မာနိုင်ငံရဲ့အနာဂတ်ဖြစ်တယ်လို့ပုဂ္ဂိုလ်ဟမ်မင်ဂျီဖရန်စစ်ကပြောကြားလိုက်ပါတယ်။ငြိမ်းချမ်းရေးရအောင်ကြိုးစားနေတဲ့မြန်မာနိုင်ငံမှာပြည်ပခါတွေကြောင့်ဖြစ်လာတဲ့ဒဏ်ရာတွေကိုကြေအေးခြင်းနဲ့ကုသဖို့အရေးအကြီးဆုံးဖြစ်တယ်လို့မြန်မာနိုင်ငံကြီးစင်အတွင်းပထမဦးဆုံးပြောကြားတဲ့မိကုံတန်းမှာပြောကြားသွားပါတယ်။နေပြည်တော်မှာသမ္မတဦးထင်ကျော်နိုင်ငံတော်တမင်ငယ်ပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တို့နဲ့တွေ့ဆုံမှုအပါအဝင်ပုဂ္ဂိုလ်ဟမ်မင်ဂျီရဲ့ဒုတိယနေ့ကြီးစင်ကြောင်းမဆုမြတ်မွန်ကဆက်ပြီးတင်ပြပေးပါလိမ့်မယ်ရှင်
။ပုဂ္ဂိုလ်ဟမ်မင်ဂျီဖရန်စစ်ရဲ့ခီးစဉ်ဒုတိယနေ့ဖြစ်တဲ့နိုဗ ెంబ ာ28ရက်နေ့မနက်ပိုင်းကဘာသာပေါင်းစုံခေါင်းဆောင်တွေကိုတွေ့ဆုံခဲ့ပြီးတော့နေ့လယ်ပိုင်းမှာတော့နေပြည်တော်ကိုသွားရောက်ပါတယ်။သမရဖိတ်ကြားချက်ကြောင့်ရောက်လာတဲ့ပိုဟမ်မင်းကြီးကိုသမရဦးထင်ကျော်ကသမရအိမ်တော်မှာနိုင်ငံတော်အခမ်းအနားနဲ့ကြိုဆိုပြီးတွေ့ဆုံခဲ့ပါတယ်။သမရအိမ်တော်မှာပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ပိုဟမ်မင်းကြီးတီးခြားတွေ့ဆုံခဲ့ပါတယ်။အဲဒီနောက်ပိုဟမ်မင်းကြီးဟာအစိုးရတာဝန်ရှိသူတွေ၊စင်တာမန်တွေ၊လူမှုအခြေပြုအဖွဲ့ကောင်းဆောင်တွေကိုနေပြည်တော်နိုင်ငံတကာ Convention Center မှာတွေ့ဆုံမိန့်ခွန်းပြောပါရယ်။မြန်မာနိုင်ငံခီးစဉ်အတွင်းမှာပထမဆုံးပြောကြားတဲ့မိန့်ခွန်းထဲမှာပိုဟမ်မင်းကြီးကမြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ပြည်လဲတည်မြဲရေးကိစ္စတွေကိုအလေးထားပြီးတော့ပြောကြားခဲ့ပါရယ်
။ Myanmar è stato benedetto con il dono di una straordinaria bellezza.
မြန်မာနိုင်ငံမှာကာလရှည်ကြာတဲ့ကနှဆိုင်တဲ့ကွဲပြားမှုတွေဖြစ်စေတဲ့ပြည်ရင်းပြည်ပခနဲ့ရန်လိုမုန်းတိမှုတွေကြောင့်ကြီးမားတဲ့ဝေဒနာတွေကိုခံစားခဲ့ရတယ်လို့ဆက်ပြီးတော့လည်းခံစားနေကြရပါတယ်။လက်ရှိမှာငြိမ်းချမ်းရေးရအောင်ကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာပြည်ပခတွေကြောင့်ဖြစ်လာတဲ့ဒဏ်ရာတွေကိုကြေအေးခြင်းနဲ့ကုသဖို့ဟာအရေးကြီးဆုံးနိုင်ငံရေးနဲ့ဘာသာရေးလုပ်ငန်းစဉ်တွေကအမြင့်မားဆုံးလုပ်ငန်းစဉ်တစ်ခုဖြစ်ရပါမယ်
။မြန်မာနိုင်ငံငြိမ်းချမ်းစေဖို့အစိုးရရဲ့ဆောင်ရွက်မှုတွေကိုသူ့အနေနဲ့နှစ်သက်အားရတယ်လို့လည်းပေါ်ရဟမင်းကြီးကမင်းခွန်းထဲမှာပြောကြားသွားပါတယ်။ရခိုင်ပြည်နယ်မှာလူ့ခွင့်ရေးချိုးဖောက်ခံရတဲ့ဆိုတဲ့အစ္စလမ်ဘာသာဝင်တွေအရေးကိုထုတ်ဖော်ပြောကြားခဲ့ဘူးတဲ့ပုံဟမ်းမင်းကြီးကအဲ့ဒီကိစ္စကိုတော့မင်းကွန်းနဲ့မှတရားရိုက်ပြောမသွားပါဘူး။ဒါပေမဲ့မြန်မာနိုင်ငံမှာလူတိုင်းရဲ့လူကုန်တိုက်ခါနဲ့အခွင့်အရေးမတူကွဲပြားမှုတွေအပေါ်လေးစားမှုအခြေခံတဲ့ငြိမ်းချမ်းရေးကအရေးကြီးတယ်လို့ခုလိုပြောကြားသွားခဲ့ပါတယ်
။ Il futuro del Myanmar deve essere la pace. Una pace
မြန်မာနိုင်ငံရဲ့အနာဂတ်ဟာငြိမ်းချမ်းရေးဖြစ်ရပါမယ်။လူတိုင်းရဲ့လူကုန်တိုက်ခါနဲ့အခွင့်အရေးတွေကိုလေးစားမှုတိုင်းရင်းသားလူမျိုးစုတိုင်းနဲ့သူတို့ရဲ့ဒလိထုံတန်းအစဉ်အလာတွေကိုလေးစားမှုတရားဥပဒေကိုလေးစားလိုက်နာမှုဘယ်သူ့ကိုမှချမ်းလက်မထားဘဲနဲ့အများအကျိုးအတွက်ပံ့ပိုးပေးနိုင်အောင်လူတဦးစီတိုင်းအဖွဲ့တိုင်းကိုမြင့်တင်ပေးတဲ့ဒီမိုကရေစီစနစ်အပေါ်မှာလေးစားမှုစတဲ့လေးစားမှုတွေအပေါ်အခြေခံတဲ့ငြိမ်းချမ်းရေးမျိုးဖြစ်ပါတယ်
ဒီအခမ်းအနားမှာပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့ရခိုင်အရေးကိစ္စနဲ့ပတ်သက်လို့အခုလိုမင်းကွန်းနဲ့မှထည့်ပြောသွားပါတယ်
Of the many challenges that our government has been facing, the situation in the Rakhine has most strongly captured the attention of the world.
မြန်မာအစိုးရရင်ဆိုင်နေရတဲ့များစွာသောစိန်ခေါ်မှုတွေကရခိုင်အခြေအနေကတော့ကမ္ဘာ့ရဲ့စိတ်ဝင်စားမှုအခမ်းအနားဆုံးစိန်ခေါ်မှုတစ်ခုပဲဖြစ်ပါတယ်။ရခိုင်ပြည်နယ်ထဲမှာရှိနေတဲ့မတူညီတဲ့အတိုင်းဝိုင်းတွေကြားယုံကြည်မှု၊နားလည်မှု၊တယံဇာတဖြစ်မှုနဲ့ပူးပေါင်းဆောင်ရွက်မှုတွေပြက်ပြားစေခဲ့တဲ့ဟိုးအရင်တွေကရှိနေခဲ့တဲ့လူမှုရေးစည်းဝါးရေးနဲ့နိုင်ငံရေးပြဿနာတွေကိုဖြေရှင်းနိုင်ဖို့ကြိုးစားနေချိန်မှာပြည်သူတွေနဲ့မြန်မာနိုင်ငံအောင်မြင်တာကိုပဲမြင်ကျင်းတဲ့မိတ်ဆွေကောင်းတွေရဲ့အားပေးမှုဟာတန်ဖိုးဖြတ်လို့မရပါဘူ
းအစိုးရအနေနဲ့အားလုံးရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးနိုင်အောင်ဆောင်ရွက်နေတာကိုလည်းဒေါက်ဆန်းစုကြည်ကအခုလိုပြောပါတယ
် The challenges that Myanmar faces are many and each challenge calls for strength patience and courage Our nation
မြန်မာနိုင်ငံရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအများကြီးရှိပါတယ်။စိန်ခေါ်မှုတစ်ခုတိုင်းကနေခိုင်မာမှု၊စိတ်ရှိမှုနဲ့ရဲရင်မှုတွေရှိလာစေပါတယ်။မြန်မာနိုင်ငံဟာမတူညီတဲ့လူမျိုး၊ဘာသာစကားနဲ့ဘာသာယုံကြည်မှုတွေအတီးတီးရောရှက်နေတဲ့အလားအလာကောင်းတွေရှိနေတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။ဒီလိုမတူကွဲပြားမှုတွေရဲ့ထူးခြားမှုကိုအင်အားတစ်ခုဖြစ်နိုင်ဖို့အတွက်အားလုံးရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးပြီးနားလည်သီးခံစိတ်ရှိကြအောင်အားပေးရင်းနဲ့အတူတကွလုံခြုံမှုရှိအောင်လုပ်ဖို့ကအစိုးရရဲ့ရည်ရွယ်ချက်ပဲဖြစ်ပါတယ
်မြန်မာနဲ့ဗာတီကန်အကြားသတ္တမန်ဆက်ဆံရေးတည်ထောင်ခဲ့တဲ့6လအတွင်းပိုယဟမင်းကြီးမြန်မာနိုင်ငံကိုလာရောက်တဲ့အပေါ်ဝမ်တာဂုံယူချောင်းကိုလည်းဒေါအောင်ဆန်းစုကြည်ရောပိုယဟမင်းကြီးဖရန်ချက်စာမိန့်ခွန်းထဲမှာပြောကြားသွားခဲ့ကြပါတယ်မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ပြန်လည်တည်ဆောက်ရေးမှာကူညီဖို့ပိုယဟမင်းကြီးဖရန်ချက်ကကမ်းလှမ်းခဲ့ပြီးတဲ့နောက်သတ္တမန်ဆက်ဆံရေးကိုထူထောင်ခဲ့တာပါ2019ခုနှစ်မေလဇန်လကဗာတီကန်ကိုသွားရောက်တဲ့ဒေါက်ဆန်းစုကြည်နဲ့ပိုယဟမင်းကြီးတို့တွေ့ဆုံအပြီးမြန်မာနဲ့ဗာတီကန်ကြားသံတမန်ဆက်ဆံရေးစတင်မယ်လို့ဗာတီကန်ကကြေညာခဲ့တာပါပိုယဟမင်းကြီးဖရန်စစ်ဟာအင်္ဂါနေ့ညပိုင်းမှာပဲရန်ကုန်မြို့ကိုပြန်လာပါတယ်နိုဗ ెంబ ာ29ရက်နေ့မှာတော့မြန်မာနိုင်ငံအနေနဲ့အရရတာမကတခြားနိုင်ငံတွေကပါရောက်နေကြတဲ့ကက်သလစ်ဘာသာဝင်တွေအားလုံးကို Poi Hemingji Francisca Usambiro, Sutan Wibi Wedigo, Jimba Matipare, Shangomu Jackson with Maman and Bantilome, Missadia Wego, pray that dainty Layam Melu, Kaman Tavare, Purhuni Yanivan Jayano, Poi Hemingji Ha, Tangamha Nayaka, Apoy Pono Jirigo, Kabai Matri Sombo Shibare, Eri now, Yamanang and Tawan Longa, Catholic Guy of Sierra Rigo, Saint Mary Cathedral Ma, Poi Hemingji Francis Twisso Matipare.